Welcome to the Voice of America in Burmese.
Minglanya Jamashin, View American, the Nitang Sekugune, Ogula Nasetia, Poduni Nyabai, C. Senego, American Pidang Zoo Muro, Washington, D.C. Gani, Daya Tulin Pini Babishin.
ဒီကနေ့ညပိုင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးပါမယ်ကျွန်တော်လင်းပါဒီညနေ့နားဆင်ရမယ့်သတင်းတွေမှာတော့ဒိမတ်နိုင်ငံပိုင်ဂရင်းလန်းကျွန်းကိုအမေရိကန်ပြည်သူကဝယ်လို့ရခိစားနဲ့ပတ်သက်လို့ဆွေးနွေးမှာမဟုတ်တဲ့အတွက်တွေးဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတတော်နဲ့ထရန့်ကဖျက်လိုက်တဲ့ပုံမှာတော့စိတ်မကောင်းတဲ့ကြောင့်ဒိမတ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်ဘင်္ဂလ
ထိုးစစ်တွေအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကဘယ်လိုသဘောထားရှိပါသလဲ
။တပွဲကလည်းကျွန်တော်လည်းမဖြစ်ချင်ပါဘူး။ဒီထိုးစစ်တွေများလို့တွေကြောက်ပဲတပွဲကပြန်ပြီးဟာပြင်းထန်တာပေါ့နော်။ထိုးစစ်တွေရှော့မှဒီ
မြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံတာဝန်ခံဦးကြီးနောင်က VOE ကိုပြောတာပါ။ဒီအကြောင်းနဲ့တူမြောက်ကိုရီးယားနျူကလ িয়ার အရေးအတွက်မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်ဘက်ကအဆင်သင့်ရှိနေတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်တိုင်းပြည်အကြီးအကဲနေရာတွေမှာအာဏာယူခဲ့တာနှစ်20ရှိလာပြီးတဲ့နောက်ရုရှားအခြေအနေဒီလိုစိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင်။
ဒိမနနိုင်ငံမှာ green line ချင်းကိုအမေရိကန်ပြည်အောင်စုကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမနနိုင်ငံကဖယ်ချလိုက်ပြီးတဲ့နောက်တွဲဆောင်မဲ့အစီအစဉ်ကိုအမေရိကန်သမ္မတကဖျက်လိုက်တဲ့အပေါ်စိတ်မကောင်းတဲ့ကြောင်းဒိမန်ဝန်ကြီးချုပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ခီးစဉ်အတွက်လည်းကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့ကြောင်းလည်းဝန်ကြီးချုပ်ကကိုပင်ဟေဂင်မြို့မှာဒီကနေ့ပဲသတင်းတောက်တွေကိုပြောလိုက်တာပါ။ဝန်ကြီးချုပ်မင်းဖရိုက်ဆန်ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွဲဆောင်မဲ့အစီအစဉ်ကိုရွှေ့လိုက်တဲ့အကြောင်းကိုတော့သမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ခီးစဉ်ဖျက်လိုက်တဲ့အတွက်နိုင်ငံစုံအကုန်ချက်နဲ့လိုအားတွေအလားအသမဖြစ်တော့မှအတွက်ကျေးဇူးတင်တဲ့အကြောင်းလည်းသမ္မတထရန့်ကပြောခဲ့ပါတယ်။ဂရင်းလန်ချင်းကိုဝယ်ယူမဲ့စစ်ကူကတော့မချန်သေးငါပဲသမ္မတထရန့်ကပြောဆိုခဲ့တာပါဂရင်းလန်ချင်းကိုဒိမန်နိုင်ငံကပိုင်မြင်မလဲဒိမန်နိုင်ငံကအမေရိကန်ရဲ့မဟာမိတ်ကောင်းနိုင်ငံဖြစ်တဲ့အကြောင်းတင်းနှင်းဝင်နေတဲ့ဥကပဲသမ္မတထရန့်ကပြောခဲ့ပါတယ်ဒိမန်နဲ့ဂရင်းလန်ချင်းအာနာဘယ်နီကတော့ရောင်းမှာမဟုတ်တဲ့အကြောင်းချက်ချင်းလိုလိုပဲတုံ့ပြန်ပြောဆိုခဲ့ကြတာပါအမေရိကန်ဟာဒိမန်နိုင်ငံရဲ့အရင်းအနှီးဆုံးမဟာမိတ်နိုင်ငံဖြစ်ပေမဲ့တိုက်ပြည်နဲ့လူမျိုးတွေကိုဝယ်ယူတဲ့ခေတ်ကုန်ပြီလို့လည်းဒိမန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါသမ္မတထရန့်ကိုနိုင်ငံတော်ခီးစဉ်ဖြစ်စက်တင်ဘာလဇန်မှာအလဲပတ်လာဖို့ဒိမန်နိုင်ငံကဖိတ်ကြားထားတာဖြစ်ပြီးခီးစဉ်ကိုဖြစ်လိုက်တဲ့အကြောင်းကိုတော့မနေ့ကပဲအင်ဗီရိုပြောခွင့်ရတာအတည်ပြုခဲ့တာဖြစ်ပါတယ်
။လိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ကက်သလစ်ကမ်းကျုပ်ဆရာတော် George Bell မှာအပြစ်ရှိကြောင်းတရားရုံးဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးတော့တင်သွင်းထားတဲ့အယူခံကိုဩစတြေးလျနိုင်ငံအယူခံတရားရုံးကလည်းပယ်ချလိုက်ပါတယ်။ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေထံမှာတော့ဆရာတော် Bell ဟာအရွယ်မရောက်သေးတဲ့ကလေးတွေကိုလိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ပြစ်မှုထင်ရှားတဲ့အဆင်အမြင်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရတဲ့သူတွေသူတို့နဲ့ပတ်သက်သူတွေကတရားရုံးအပြစ်ဖက်မှာအောင်းပွဲခံခဲ့ကြပါတယ်။ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီး Francis ရဲ့ဗဏ္ဍာရေးဆိုင်ရာအကြံပေးအရာရှိချုပ်ဟောင်းဖြစ်တဲ့ဆရာတော် Bell ဟာဓမ္မသေးတီဆိုတဲ့အဖွဲ့ကအသက်73နှစ်အရွယ်အမျိုးသားလေးကိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကလိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့အပြစ်ရှိကြောင်းဂျူရီအဖွဲ့ကဒီဇင်ဘာလမှာတင်ပြတင်ညွှန်တဲ့ဆုံးဖြတ်ခဲ့တာပါ။အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆရာတော် Bell ရဲ့အယူခံကိုဩစတြေးလျနိုင်ငံ Victoria ပြည်နယ်အယူခံတရားရုံးမှာရှိတဲ့တရားသူကြီး3ဦးထက်ကနှစ်ဦးကပယ်ချလိုက်တာပါ။ဆရာတော် Bell ရဲ့ရှင်းနေကတော့နောက်ဆုံးဆုံးဖြတ်ချက်အတိဖြစ်မဲ့ဩစတြေးလျအထက်တရားရုံးအထိအယူခံကိုဆက်ပြီးတင်ညွှန်တော့ဖို့စဉ်းစားမယ်လို့ပြောပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနောက်ဆုံးချစီးရီးလေးချင်းမှုတွေအဆုံးသတ်ခဲ့ပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်တမန်ဟာလည်းတောင်ကိုရီးယားမှာရောက်နေပါတယ်။တောင်ချခီးစဉ်ဖြစ်တောင်ကိုရီးယားနိုင်ငံဆိုးမြို့ကိုမနေ့ကရောက်လာတဲ့အမေရိကန်ထူးတန်တမန်စတီဖန်ဘီဂန်ကတော့မြောက်ကိုရီးယားဘက်ကတခုခုတုံ့ပြန်လာခြင်းမှာဆက်သွယ်ဖို့အသင့်ရှိနေတဲ့အကြောင်းပြောဆိုထားတာပါ။နိုင်ငံပူးတွဲစီးရီးလေးချင်းမှုတွေအဆုံးသတ်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲအမေရိကန်ထူးတန်တမန်တောင်ကိုရီးယားစစ်မြေရာရှိနေလဲတွေ့ဆုံခဲ့ပါတယ်။စီးရီးလေးချင်းမှုတွေအဆုံးသတ်ပြီးတဲ့နောက်ဆွေးနွေးမှုတွေပြန်ဆောက်ဖို့မြောက်ကိုရီးယားဘက်ကအရေးအယံပြအစောပိုင်းမှာအရေးအယံပြထားခဲ့ပေမဲ့တောင်ကိုရီးယားနဲ့ပဲဖြစ်ဖြစ်အမေရိကန်နဲ့ပဲဖြစ်ဖြစ်ဆွေးနွေးဖို့အသင့်ရှိတဲ့လက္ခဏာမျိုးတော့မတွေ့ရသေးပါဘူး။မြောက်ကိုရီးယားနိုင်ငံပိုင်ရိုဒန်ဆင်မွန်သတင်းစာမှာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရီးလေးချင်းမှုတွေဟာ မလုတ်တဲ့လောက်ရဖြစ်တဲ့အကြောင်းနဲ့အမေရိကန်ဟာရန်လိုတဲ့မူဝါဒတွေကိုမပြောင်းလဲသေးဘူးဆိုပြီးတော့လည်းဖော်ပြခဲ့ပါဗျာ။စီးလေးချင်းတဲ့လောက်ရတရားမြောက်ကိုရီးယားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်မှုတွေမှာအဟန့်တားတွေဖြစ်စေသလိုစောရခဲ့ပြီးဖြစ်တဲ့အရေးကြီးတဲ့ကိစ္စတွေကိုလည်းပြန်လည်သုံးသပ်စရာဖြစ်ရတဲ့အကြောင်းလဲသတင်းစာမှာရေးသားဖော်ပြခဲ့တာပါ
။ဟောင်ကောင်ဆိုင်ရာပရတင်ကောင်စစ်ဝန်ဝင်ရုံးမှအလုပ်လုပ်နေတဲ့တရုတ်နိုင်ငံသားဝန်ထမ်းတဦးကိုတရုတ်နိုင်ငံနဲ့ဆက်ရှန်ဇန်မြို့မှာဥပဒေချုပ်ဖောက်မှုနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါရတယ်။ဒီလောက်ရကြောင့်သိအစင်မပြေလာတဲ့တရုတ်နဲ့ပရတင်ညာဆက်ဆံရေးကိုပို့ပြီးတော့ဆိုးဝါးလာစေနိုင်မှာရှိပါတယ်။ဆိုင်မွန်ချောင်းဆိုတဲ့ပရတင်တန်ယုံဝန်ထမ်းဟာဟောင်ကောင်နဲ့တရုတ်ပြည်မကြီးအဆက်မရှိတဲ့ရှန်ဇန်မြို့ကိုသွားခဲ့ပြီးနောက်တနေ့ဩဂုတ်လ9ရက်နေ့မှာဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်း website တစ်ခုဖြစ်တဲ့ HK01 မှာအစောပိုင်းကဖော်ပြထားပါတယ်။သူ့ရဲ့မိသားစုတွေကလည်းချန်းဟာစီးပွားရေးကိစ္စတစ်ခုနဲ့ဩဂုတ်လ10ရက်နေ့မနေ့ကရှန်ဇန်ကိုခီးထွက်သွားခဲ့ပြီးတဲ့နောက်ပျောက်နေတယ်ဆိုတာကို Facebook စာမျက်နှာပေါ်ကနေအတည်ပြုခဲ့တာပါ။တရုတ်နိုင်ငံခြားရေးဌာနကတော့ဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာချန်းကိုအများပြည်သူလုံခြုံရေးဆိုင်ရာစီးမင်းစည်းကမ်းတွေကိုချိုးဖောက်မှုနဲ့ရှန်ဇန်ရဲတပ်ဖွဲ့က15ရက်ကြာဖမ်းဆီးထိန်းသိမ်းထားကြောင်းပြောပါရတယ်။ဒါပေမဲ့အသေးစိတ်ကတော့မပြောပါဘူး။ချန်းဟာ UK နိုင်ငံသားမဟုတ်သလိုတရုတ်နိုင်ငံသားတယောက်ဖြစ်တဲ့အတွက်အခုကိစ္စဟာပြည်တွင်းရေးကိစ္စသားဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရကန်ချောင်းကပြောသွားပါတယ်ပရတိအစိုးရကတော့တရုတ်ချင်းကဗြိတိရှ်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းကသူတို့ဝန်ထမ်းတူဖမ်းဆီးထိန်းသိမ်းခံရတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းပြောဆိုထားပါတယ်
ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9390ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါရစေ
။ဒီအမေရိကန်သံမြန်မာပိုင်းအစီအစဉ်ရဲ့ပို့ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရစေ။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘေးအန္တရာယ်ကင်းကင်းကုန်သက်ကရှိရှိကိုယ်သဘောဆန္ဒအတိုင်းပြန်နိုင်မဲ့အချိန်ထိနေရပြန်ပို့ရေးအစီအစဉ်တွေဆိုင်ထားဖို့လူ့ကွန်ရေးလှုပ်ရှားမှုဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ပထမတစ်ချိန်နေရပြန်ပို့ရေးအစီအစဉ်မောင်မြင်ဖြစ်ပြီးတဲ့နောက်တပ်မှန်ကြိုးပမ်းတဲ့အနေနဲ့မနေ့ကကဆက်လို့ဒုက္ခသည်တွေချို့ကိုနေရပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်နေကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်လူ့ကွန်ရေးဖွဲ့တွေရဲ့တုံ့ပြန်တဲ့အနေထွက်ပေါ်လာတာပါ။ဘင်္ဂလားဒေ့ရှ်တောင်ဝင်ရှိသူတွေကတင်ပြထားတဲ့ဒုက္ခသည်2000တွေကပထမတုပ်ဖြစ် 3000 ကျော်ကိုလက်ခံမှုရည်ရွယ်ထားပြီးဒုက္ခသည်ရဲ့သဘောထားသိနိုင်မှုလဲဒုက္ခသည်မျက်စိရကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ဘင်္ဂလားဒေ့ရှ်တောင်ဝင်ရှိသူတွေမနေ့ကပဲမင်းမြန်းစုံစမ်းမှုတွေစတင်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့အခြေအနေမရှိသေးသလိုစိတ်တကျပြင်းနေမှုတွေနဲ့အကြမ်းဖက်မှုတွေကိုလည်းဖြစ်ရှင်းတာမရှိသေးတဲ့အကြောင်းလူ့ကွန်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့တောင်ဝင်ရှာရေးရဒါရိုက်တာကကြေညာချက်ထဲမှာပြောဆိုခဲ့တာပါ။လာလူ45 Rights အဖွဲ့ရဲ့အမှုဆောင်ရာရှိချုပ်မတ်ထရူးစမစ်ကလည်းအခုချိန်မှာဒုက္ခသည်တွေပြန်ပို့လာအန္တရာယ်ကြီးမားပြီးအစဉ်ချင်းမဲ့ရရောက်တဲ့အကြောင်းပြောဆိုထားပါတယ်။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပြန်ဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှုကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တရားစီနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးထားတယ်လို့ပြန်လည်လက်ခံမှုအသိရှိကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်။
ငွေကြေးပြဿနာတွေနဲ့ကြုံနေရတဲ့အီရန်နိုင်ငံရဲ့လက်ရှိသုံးဆွဲနေတဲ့ငွေကြေးစနစ်မှာတက်မှတ်ထားတဲ့ကိန်းဂဏန်းတွေထက်ကတုံညလေးလုံးကိုဖြုတ်ပြစ်မဲ့ဥပဒေမူကြမ်းတရက်ကိုသမ္မတဟာဆန်ရိုဟာနီကလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။လွှတ်တော်မှာအရေးပေါ်စဉ်းစားဆုံးဖြတ်နိုင်ဖို့သမ္မတကတင်သွင်းခဲ့တာဖြစ်ကြောင်းလဲအစိုးရအဘော်သတင်းဌာနတွေကဖော်ပြခဲ့ကြတာပါ။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးအရေးယူတန်းခတ်မှုတွေပြန်လည်ချမှတ်ခဲ့တဲ့2018ခုနှစ်ကစလို့အီရန်နိုင်ငံမှာသုံးဆွဲနေတဲ့ real ငွေကြေးတန်ဖိုးတိတိတသားကျဆင်းခဲ့တာပါအမေရိကန်ရဲ့လိုအပ်ကြောင်းဒေါ်လာတန်ပေါင်း1000ကျပ်တန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေအီရန်ကပြည်ပကိုရေနှစိမ့်တင်ပို့မှုတွေလည်းရပ်ဆိုင်သွားခဲ့ပါတယ်ဒီကနေ့ငွေစည်းကွက်မှာတော့အမေရိကန်ဒေါ်လာကိုအီရန်နိုင်ငံသုံး real ငွေကြေးတသိန်း13,650စီးပောက်ခဲ့တာပါအီရန်ရဲ့နျူကလ িয়ার ဆိုင်ကနိုင်ငံတကာသဘောတူညီချက်ရရှိခဲ့တဲ့2015ခုနှစ်မှာတော့ဒေါ်လာကို32,000လောက်ရှိခဲ့တာဖြစ်ပါတယ်
စပိန်နိုင်ငံကပရာဟိတကဲဆေးသင်္ဘောကိုအီတလီအနာမနီဖမ်းဆီးလိုက်တဲ့အတွက်ရက်20လောက်ပင်လယ်ထဲနေခဲ့ကြတဲ့ရွှေပြောင်းဝင်ရောက်သူ80လောက်ဟာအခုနောက်ဆုံးကုန်းမော်ရောက်လာကြပါတယ်။အီတလီနိုင်ငံပိုင်းလမ်ပီဒူဆာကျွန်းကိုရောက်လာတဲ့ Open Arms သင်္ဘောပေါ်ကရွှေပြောင်းနေထိုင်ကြသူတွေထဲမှာတော့ဒီရင်ဒီရင်နဲ့ပတ်တီစီထားသူတွေလည်းအများအပြားပါဝင်ကြပါတယ်။ ူမှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်လို့သဘောထားတင်းမာသူအီတလီပြည်ရဲ့ဝန်ကြီးမတ်တီယိုဆာဗီနီကစက်ကခွင့်မပေးတဲ့အတွက်လမ်ပီတူဆာချွန်းနဲ့မနီမွေးမှာကယ်ဆယ်ရေးတင်မော19ရက်ကြာကြောက်ချဆောင်ဆိုင်နေခဲ့ရတာပါ။တင်မောမှာတက်ချက်တဲ့နဲ့ခက်ခဲတဲ့အခြေအနေတွေကြောင့်တတ်သိခြင်းနဲ့စိတ်ထိစိတ်ပြက်လက်ပြက်ဖြစ်နေသူတွေလည်းပါဝင်တယ်လို့ဆိုတဲ့ရွှေပြောင်းနေထိုင်သူတွေကတချို့ကတော့ကုန်းမော်ကိုရောက်ဖို့ပင်လယ်ဟဲကိုခုန်ချတဲ့အထိလည်းဖြစ်ခဲ့ပါတယ်။ရွှေပြောင်းနေထိုင်သူတွေကိုကယ်ဆယ်ခဲ့တဲ့တင်မောကတော့ Open Arms လက်ကမ်းကျူဆိုပါတယ်လို့ထိပ်ပြရတဲ့ပရဟိတအဖွဲ့ကငားရန်ခဲ့တာပါ။ Open Arms အဖွဲ့ကတော့တင်မောကုန်းဘက်ပေါ်မှာလူတွေတန်းစီအိတ်ခဲ့ရတယ်လို့အင်းသားနှလုံးကိုဝေမျှအသုံးပြုခဲ့ရတဲ့အကြောင်းလည်းပြောဆိုကြပါတယ်။တင်မောနဲ့တင်မောဘော်ကခြေနေတွေကိုရက်တက်ဖို့နဲ့ဆရာဝန်တွေစစ်ဆေးခဲ့ကြပြီးတဲ့နောက်မှာပဲအီတလီဆိုရရှိနေတူကတင်မောကိုအီတလီအာဏာပိုင်နဲ့လွှဲပြောင်းယူဖို့အမိန့်ချခဲ့တာပါ။တင်မောကိုကန့်ကွက်ခွင့်ငင်းဆန်ခဲ့တဲ့ပြည်ထောင်ဝင်ကြီးကိုတော့ပြန်ပေးဆွဲမှုနဲ့တရားစွဲဆိုခံရနိုင်တယ်လို့လည်းအီတလီသတင်းဌာန ANS ကဖော်ပြခဲ့ပါတယ်။
ဆူဒန်နိုင်ငံအထူးရွေးကောက်ပွဲကျင်းပချိန်ထိစစ်ဖက်အရက်ဖက်ပူးတွဲအုပ်ချုပ်မဲ့ကောင်စီအကြီးအကဲအဖြစ်ဆူဒန်ထိပ်တန်းစစ်ဘော်ချုပ်ကကြံတစ်စာချိန်ဆိုပါတယ်ကောင်စီအဖွဲ့ဝင်70ဦးတို့နဲ့အတူဘော်ချုပ်အဗ်ဒယ်ဖာတာအယ်ဘူဟန်ကဘူဟူနေကကြံတစ်စာချိန်ဆိုခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနဆူနာကဖော်ပြပါတယ်ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့အဗ်ဒူလာဟမ်ဒော့ကလည်းဒီကနေ့နောက်မိုင်မှာကြံတစ်စာချိန်ဆိုမယ်လို့မြန်မာရပါတယ်ဆူဒန်နိုင်ငံမှာနေပေါင်း30ကျော်အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘာရှာအပေါ်ဆန့်ကျင်ဆန္ဒပြပွဲတွေလနဲ့ချီပေါ်ပေါက်ခဲ့ပြီးတဲ့နောက်ဧပြီလမှာတော့ဘော်ချုပ်ဘူရန်ဦးဆောင်တဲ့စစ်ကောင်စီကသမရအူမာကိုဖျောက်ချပြီးတော့အုပ်ချုပ်လာခဲ့တာပါအယတာဦးဆောင်တဲ့အစိုးရတရဖွဲ့စည်းရေးတောင်းဆိုကြတဲ့ဆန္ဒပြကောင်ဆောင်တဲ့စစ်ခေါင်းဆောင်တို့ကြားပူရဲအုပ်ချုပ်ဖို့သဘောတူညီချက်အရအခုလိုပူရဲကောင်စီတရက်ကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်တာကွေကြီးဝန်ကြီးဌာနအပြင်ဖက်မှာဂျွန်လာဆာမင်ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့လူတွေတေဆုံးခဲ့ရတယ်လို့ဒီဖြစ်ရကြောင့်စစ်ဖက်နဲ့အယက်ဖက်ကြားသဘောတူညီမှုရဖို့ဆူဒန်စစ်တပ်ကိုနိုင်ငံတကာကဖိအားတွေတိုးပေးလာခဲ့တာလည်းဖြစ်ပါတယ်
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနေဆက်တရုတ်နိုင်ငံရှီလီမြို့နယ်ဆက်တခြားမှာဒီကနေ့မြန်မာအချိန်9နာရီခွဲလောက်မှာတရုတ်စစ်တပ်ရဲ့စီးရီးလေ့ကျင့်တာတွေရှိခဲ့ပါတယ်ဒီမတိုင်ခင်ရပိုင်းတွင်းကလည်းမြပိုင်းမဟာမိတ်တွေဖြစ်တဲ့ TNL AA နဲ့ MNDAA သုံးဘွဲ့ကိုတရုတ်အစိုးရကယူနန်ပြည်နယ်ကုမင်းမြို့မှာမနေ့ကတနာရီခွဲကြာခေါ်ယူတွေ့ဆုံနေလို့သိရပါတယ်။ဆွေးနွေးတဲ့အချက်တွေထဲမှာတရုတ်နယ်စပ်မှာစစ်မဖြစ်အောင်ကာကွယ်ဖို့ဆိုတဲ့အချက်လည်းပါပါတယ်။ဒါနဲ့ပတ်သက်ပြီးတော့လက်ရှိပြည်တွင်းမှာဖြစ်နေတဲ့မြပိုင်းမဟာမိတ်သုံးဘွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေမှာတရုတ်အစိုးရကသူ့အကျိုးစီးပွားအတွက်စိုးရိမ်မကင်းဖြစ်နေမလားဆိုတာပြည်တွင်းမှာသုံးသပ်နေတာလည်းရှိပါတယ်။ဒီနေ့ဆက်ချင်းတွေကိုနိုင်ငံရေးပါတီနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။တမတော်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့အပြန်အလှန်တိုက်ခတ်မှုတွေပြင်းထန်လာတဲ့အချိန်မှာတရုတ်ဆိုရတောင်ရှိသူတွေကမြောက်ပိုင်းမဟာမိတ်သုံးဘွဲ့ဖြစ်တဲ့ TNL AA နဲ့ MNDAA သုံးဘွဲ့ကိုယူနန်ပြည်နယ်မှာမနေ့ကဩဂုတ်လ20ရက်မှာတွေ့ပြီးတချို့ကိစ္စရပ်တွေကိုဖိအားပေးညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီအချက်တချို့ထဲမှာမြန်မာတပ်မတော်ကိုအပြစ်ရ2လအတွင်းမှာလက်ဦးမှုယူတိုက်ခိုက်တာမျိုးမလုပ်သင့်ဘူးဆိုတာအပါဝင်တရုတ်နယ်စပ်လုံခြုံမှုရှိအောင်စောင့်ရှောက်ပေးဖို့ဒါတွေမလုပ်ဘူးဆိုရင်ပြည်နှင်နံပေးသွားမယ်ဆိုရဲ့ဖိအားတွေလည်းပေးကပ်ပုံရတယ်လို့နိုင်ငံရေးအသိုင်းအဝန်းကသုံးသပ်ပါတယ်။ဒီကိစ္စကိုရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခောက်ကိုဆက်သွယ်ကြည့်ရတဲ့အခါမှာတော့တွစ်ဆုံခဲ့ရဟုတ်ကြောင်းနဲ့အစည်းအဝေးသွားတဲ့သူတွေပြန်လာမှသတင်းအတိအကျပြောနိုင်မယ်လို့ VOE ကိုပြောပါတယ်။
အဲ့ဒီကိစ္စကဒီအစည်းအဝေးသွားတဲ့လူတွေပြန်လာတာလမ်းမှာပဲရှိသေးတယ်ဆိုတော့ကျွန်တော်နဲ့အဆက်အသွယ်လည်းမရသေးဘူးကြ
။ဒီနေ့မနက်ပိုင်းတရုတ်နယ်စပ်ရွှေလီမြို့မှာတော့ PLA အပေါ်စားတန်ကြပ်ကတင်ကားတွေဆင်းရဲပြတာတွေလက်နက်ကြီးပစ်ခတ်လေ့ကျင့်တာတွေရှိခဲ့ပါတယ်။အဲ့ဒီနောက်မြန်မာနဲ့ထိစပ်နေတဲ့ကြေကောင်ဘက်ကိုရောက်ရှိလာရလို့ကြားရပါတယ်။တရုတ်စီးလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံးတောင်အောင်ခံဦးကြီးနောင်ကို VOE ကဆက်သွယ်ကြည့်ရတဲ့အခါမှာအခုလိုပြောပါတယ်။
ဟုတ်ကဲ့သူတို့ကတော့သူတို့ဟိုဒီဝူချင်းလေဂျင်ဟာဖိအဖက်တွေကိုတင်းကြီးမှဒီလုံးပေါ့ဒီဒီလုံးကတင်းလိုက်ပြီးရှိတော့ဘူးအဲ့ဌာနအဲ့တော့အဲ့အိရှာကစစ်တပ်တွေလာနေကြပါလေ PLA ပေါ့အဲ့တော့သူတို့ရဲ့ချီးရဲမှုချမ်းမှုကြောပြီးသားပါသူတို့လှုပ်ရှားမယ်သူပြီးပြောထားပါတယ်တရက်တွင်းမှာဒါအရင်ကဝူချင်းမဟုတ်တော့ဘူးကြီးဆောင်ရဲမဟုတ်တော့ဘူးအခုဟာကြီးဆောင်ရဲဖြတ်လိုက်ပြီအဲ့မှာကအဲ့အိရှာပြရရနေကြတယ်ဒီဘက်မှာလေသူတို့အနောက်ဒီပြန်ဆန်းတဲ့သူတို့ဟိုအရေလည်းလက်နက်ကြီးရစားပေါ့လက်နက်ကြီးလက်နက်ကြီးရစားမှဖြစ်ဆိုင်လက်ချင်းလက်ချင်းကြီးပေါ့အခုလည်းအဲ့ဒီဆက်နေဒါမှပြန်မသိသေးဘူးရှစ်ပတ်လည်းမသိကြဘူးပေါ့ကျွန်တော်ထင်တာအဲ့ဒီဝူချင်းပြင်းလိုက်တော့သူတို့အဲ့ဒီဆက်နေဆက်မှတော်ဝင်ထားပုံရ
ဒါဟာတရုတ်ကသူ့ရဲ့ CMEC လို့ခေါ်ရမြန်မာပြည်တွင်းတရုတ်စီးပွားရေးလမ်းကြောင်းအကျိုးစီးပွားထိခိုက်မှာစိုးရိမ်နေပုံရရလို့နိုင်ငံရေးလေးလာသူတွေကပြောကြပါတယ်ဒီနေ့ဆိုရင်လည်းမန္တလေးမူဆယ်အဓိကကျရဲ့ပြည်အောင်စုလမ်းမကြီးဖြတ်သွားတဲ့ကုတ်ခိုင်ဘက်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တိုက်ပွဲဆက်ရှိနေပါတယ်တရုတ်ရဲ့ BRI စီမံကိန်းမှာကချင်နဲ့ရှမ်းမြောက်ဒေသကိုပြဿနာပြေလည်စေခြင်းနဲ့သဘောထားရရှိနေတဲ့အတွက်တရုတ်အစိုးရကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးရလဲဖြစ်နိုင်ပါတယ်အခုကိစ္စဟာအများခံမှန်းထားသလိုတရုတ်အစိုးရရဲ့ဖိအားရေးကြောင့်တိုက်ပွဲရရှိလာမှာမဟုတ်ပဲနှစ်ဖက်စစ်ရဆက်ရေးသဘောတူညီမှု bilateral သွားရတဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေကနိုင်ငံရေးပါဝါချက်ထွင်တဲ့သဘောမျိုးဖြစ်နိုင်ကြောင်းကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကအခုလိုသုံးသပ်ပါတယ်
အကျဉ်းဆိုင်အတာစီရယူလုပ်တဲ့နေထားမှာဒီမြောက်ပိုင်းလေးဖွဲ့ကညာကိုစီးရင်းဒီလန့်နဲ့သူတို့ရဲ့ဆွေးနွေးနိုင်မှုပေါင်းကိုချဲ့တယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့ဒီဘက် CMEC မစခင်မှာဒီ peace process ceasefire ကိုကျွန်တော်လုပ်မယ်ဆိုရင်အဲ့ဒီပုံမှာစီးအတာစီနဲ့စကားပြောဖို့အစီအစဉ်ရှိဖို့ပေါ်တယ်။အဲ့တော့သူတို့ရဲ့သုံးပြချက်ကတော့ကြည့်တော့ရခိုင်မှာစစ်မျက်နှာဖွင့်ထားတဲ့အချိန်ကဲအင်းအဟိုဘက်အများကြီးဖြစ်နေဒီဘက် weak point ဖြစ်တဲ့ချိန်ပုံမှန်ပြရဲ့အဓိကနေဆက်ကုန်တွေလမ်းကြောင်းကြီးပေါ့နော်ထိချုပ်တိုက်ခိုက်ပြီးတော့မှအဲသဘောတူညီချက်ကိုမြင့်ယူဖို့သူတို့ရဲ့မဟာဗျူဟာကစားချက်လို့ကျွန်တော်ယူဆတယ
်အစိုးရညီညွတ်ကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအပြည့်အစုံနေဖို့နေရာညှိနှိုင်းနေရာဟာ၄လလောက်ရှိပါပြီညီညာရေးကော်မရှင်ဘက်ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နေမီမှာဆွေးနွေးကျင်တဲ့အကြောင်းအဆိုပြုထားပါဗျ။ကချင်လက်နက်ကိုင် KIA ကဒါကိုလက်ခံပြီးကြာနေရခိုင်လက်နက်ကိုင် AA နဲ့တောင်လက်နက်ကိုင် TNLA နဲ့ MNDAA တို့သုံးဘွဲကတော့သူတို့လုံခြုံရေးအရဒီနေရာကိုသဘောမတူခဲ့ရပါ။ဒီလိုတိုက်ပွဲကြီးပြန်စတင်လာခဲ့ပေမဲ့လည်းညီညာရေးကလုံးဝဝေးသွားရလို့မယူဆကြောင်း PCG အဖွဲ့ဝင်ဦးစန်းအောင်က VOA ကိုပြောပါဗျ။
ညီနိုင်နဲ့ဆေးမှာပဲဒီလိုဖြစ်သွားတော့ပါအမကအဲ့ဒါကိုလုံးဝမဖြစ်နိုင်ဘူးသူတဲ့သဘောမျိုးလောက်ထိတော့မဟုတ်သေးပါဘူးအစိုးရသဘောကျတဲ့နေရာကဟိုလက်နက်ကင်ဘက်ကသဘောမကျလက်နက်ကင်ဘက်ကသဘောကျတဲ့နေရာသူကပဲသဘောမကျအဲ့လိုဖြစ်နေပြီးတွင်းတော့ပြီးတွင်းနေပါပဲအဲအဲ့ဒါကြောင့်နည်းနည်းဝေးနေတဲ့ချိန်မှာတစ်ဖက်မှာလည်းကျွန်တော်မြင်သားတော့ဆမ်းမြောက်ပဲမှာလည်းပွဲကြီးလှုပ်ရှားမှုတွေကလည်းရှိတယ်အဓိကတော့ဟို AA ရဲ့ကိစ္စတွေကြောင့်ပဲဖြစ်မလို့ကျွန်တော်မြင်ပါတယ်
ဩဂုတ်လ15ရက်မနက်ပိုင်းမှာမန္တလေးပြည်ဦးလွင်မြို့ကတက်မတော်ဤပညာတက္ကသိုလ်အပါအဝင်နေရာ၅ခုကို TNLA ပူးပေါင်းလက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲကြီးခက်ဆစ်စိတ်ပြန်ဖြစ်လာတာပ
ါကိုစော်ထဲသတင်းပေးပို့ထားတာပါရှင်အခုတစ်ဆက်ထဲမှာပဲအစိုးရစစ်တပ်ထိုးစစ်တွေအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားလေးနဲ့ပတ်သက်ပြီးတော့မေးမြန်းထားတာကိုနားဆင်ကြရပါမယ်အစိုးရစစ်တပ်ဘက်ကထိုးစစ်တွေရက်ဆိုင်မှမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းတိုက်ပွဲအရှင်ရှော့နိုင်မှာဖြစ်တယ်လို့ DNL တအန်းပလောင်ပြန်ကြားရေးတာဝန်ခံဘိုးမှုမိုင်းအိုက်ကျော်ကပြောပါတယ်တိုက်ပွဲတွေဖြစ်ပွားတဲ့နေရာမှာရဲသားတွေအထိခိုက်မရှိအောင်တရီထားဖို့လဲတပ်ဖွဲ့တွေအတွင်းမှာညွှန်ကြားထားတယ်လို့ဆိုပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ပတ်သက်ပြီးတော့ DNL အဖွဲ့ပြောခွင့်ရကိုကိုအောင်ကဆက်သွယ်မေးမြန်းတာမှာဘိုးမှုမိုင်းအိုက်ကျော်ကအခုလိုစတင်ဖြေကြားပါတယ
်တိုက်ပွဲကလည်းကျွန်တော်လည်းမဖြစ်ချင်ပါဘူးတကယ်သူစစ်တွေများလို့လွေကြောက်ပဲတိုက်ပွဲကပြန်ပြီးပြင်းထန်တာပေါ့နော်သူစီဒီရှောင်းမာဒီဆွေးနွေးမှုတွေပြုလုပ်မှုတော့တူတယ်သူစီနဲ့ပဲအာဖြည့်ရှင်းတော့မစင်ဒီအတက်ဘတ်ပူပြီးဖြစ်လာတဲ့အာရလက်ပဲထွက်လာနော
်ဆိုတော့အခုလို့ဒီတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာဒီအစိုးရဘက်ကဒီသဘောထားတွေဘာတွေရောဟိုဘာများသိရတာရှိပါလဲ
ဟုတ်ကဲ့ဘာမှတော့မသိရတယ်ဘူးဒီနေ့တည်းရောဒီဒီကြားမှာတော့တိုက်ပွဲသူစီပူပြီးများလာတယ်အမနေ့ကဆိုရင်အဒီအာမန္တလေးဘက်ကနေပြည်ဦးမေလာတိုင်းဒီလာရှုအထူးတော့ရောက်ပြီလို့တော့ဒီအာစစ်ကအစီငါအတရားကျော်လို့တက်လာထမင်းဒီမှာဒီနေရာဖြည့်ထားအာဒီဟာကြည့်လို့ရရင်တော့ဒီအာချာလန်ကျော်မင်းတော့မတူသေးဘူးဒီတော့ဆက်တော့ဆေးအားရရှိတင်လာတဲ့သူစစ်ပူကြီးဒီလိုလာတာအဲ့ဒီလိုတော့တိတ်
ဆိုတော့နောက်တစ်ခါလေဒီဟိုတလောကလည်းပဲဒီပလောင်ရွာဘက်မှာပေါ့နော်ဒါရှမ်းပြည်ထဲမှာပဲဟိုရွာတရွာကိုအစိုးရစစ်တပ်ကနေပြီးတော့လက်နက်ကြီးနဲ့ပြေလို့ရွာသားတူဟိုလက်နက်ကြီးထိပြီးတေဆုံးသွားတယ်နောက်ဟိုရခိုင်ဘက်မှာဆိုလို့ရင်လည်းပဲဒီစစ်တပ်ကနေပဲပြန်ပြစ်လို့ဒီခွင်နဲ့အိမ်ကိုပြန်လာတဲ့စစ်တပ်ကဒီတက်ကြက်ကြီးဦးပဲကွယ်လွန်သွားတဲ့အဖြစ်အပျက်မျိုးတွေရှိတာပေါ့ဗိုလ်မှူးတို့ဘက်ကရောအခုလိုမျိုးတိုက်ပွဲတွေဖြစ်တဲ့အခါမှာဒီအရက်သားတွေအထီးကိုင်းနဲအောင်လို့ဘာရီမြန်ဘလူတွေစီမံဆောင်ရွက်ထားတာမျိုးတွေရှိပါလားခင်ဗျဟ
ုတ်ကဲ့ဒီအရက်သားတွေထိခိုက်အောင်နဲအောင်ဒီကျွန်တော်လည်းညင်ကြရတယ်အထူးသဖြင့်ကတော့ဒီလိုဒီ ကျွန်မစံတော့ဒီဟာတော့ကျွန်တော်တို့ဒေတာဖြစ်ပါတယ်ကျွန်တော်လူထုတွေများတဲ့ဒေတာဖြစ်ပါတယ်ဒီအယတမထိခိုက်မှုမရှိအောင်လူထုထိခိုက်မှုမရှိအောင်ကျွန်တော်လည်းအလေးထားတဲ့ဒီကူဒီကူဆောင်ရွက်ပါတယ်တိုက်ပွဲကြားမှာရောက်နေလို့ရှိရင်တော့အဲဒါကျွန်တော်တချို့ဘယ်လိုလက်ချက်ကြောင့်ဘယ်လိုလက်ချက်ကြောင့်အဲဒီကြတော့ပြောရဆက်တယ်လို့
ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ကနေပြီးတော့ပြစ်ခတ်မှုတွေကြောင့်ဒီအယက်သားတွေရွာသားတွေတည်ဆုံမှုတွေရှိနေတယ်ဆိုပြီးတော့လည်းပြောကြတာမျိုးတွေရှိပါတယ်ဒီဘောဗာမြန်တုံ့ပြန်ပြောချင်ပါလေ
အခုဒီဒီရနေ့အတွင်းမှာပဲဒီတက်ကဒီလမ်းမောက်လမ်းပေါ်တွလာနေတဲ့အယက်တွေယက်သားတွေပြစ်ခတ်မှုကရှိနေတယ်ဒီမနေ့ကဆိုင်ခုခိုင်ပန်လောနာမှာနှစ်ဦးထိသွားတယ်တမယမနေ့ကဆိုင်ဒီနောက်ခိုင်တရာနာမှာတအူးပါတယ်ကျတော့ထိပါဒါအလားမပုံမှာတွားတဲ့ဟာဘောနော်ဆန်ကဲနဲ့တွားတဲ့ရဲဝင်းနဲ့ဖြစ်တယ်အားလုံးမှတို့ပြစ်ခတ်တယ်ဘောနော်ဒီကုခံပဝန်းကျင်ဆိုရင်ဒီမနေ့ညဒါတမယမနေ့တောက်လျှောက်တို့လည်းကြီးတွေနဲ့ပြစ်တယ်အဲ့ဟာရက်တွေမှာတိခတ်မှုကတော်တော်လေးများတယ်အသေးစိတ်ကတော့ကျွန်တော်တက်ဖို့ဖြစ်နေတဲ့အတွက်အသေးစိတ်ပြီးတော့ live လာမှာမကြီးအဖောက်နိုင်လူတွေလည်းထိတယ်ဒါဒီဒီတိုင်းတိုင်းရရရှိမှုတွေလည်းရှိတယ်ဒီလာရှုတူမှာတော့လေအဲ့ဒီပြခမှာရပ်သားရီခိုက်ပြီးဆုံးလာတယ်ရှိတယ်။ပြုံးလို့စင်တော့ဒီကြည့်လို့စင်တော့ဒီအရက်ပတိခတ်တာကတော့အကုန်လုံးကတက်ကပြုံးလို့တာကပဲဖြစ်တာပေါ့လေ
။ဆိုတော့ဟိုတလောကဒီတိုက်ပွဲတွေဖြစ်လို့လာရွှေနားမှာတိုက်ပွဲဖြစ်တဲ့ခါကျတော့ဒီပရဟိတကားတစီးကနေပြီးတော့လာပြီးတော့လူနာကောက်တဲ့အချိန်မှာဒီဒီပရဟိတကားမောင်းတဲ့ဒီအဖွဲရဲ့ခေါင်းဆောင်တယောက်ဟိုတနက်ထိပ်ပြီးတော့ကွယ်လွန်သွားပါတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအဖြစ်ပြက်တွေရာရောဟိုဘယ်လိုပုံစံမျိုးဖြစ်တာလဲနောက်ထပ်ဒီလိုမျိုးတွေထပ်ဖြစ်မလာအောင်ရောဟိုဘယ်လိုတွေမျိုးကြိုတင်ပြင်ဆင်ထားပါလဲ
ဒီလိုမျိုးမဖြစ်လာအောင်ဆိုတာကျွန်တော်ကတမင်တက်လို့လုပ်တယ်ကျွန်တော်ကလုပ်တယ်လို့ကျွန်တော်မပြောပါဘူးအဲ့ဒီစာပေါ့နော်ကျွန်တော်ကဒါအတက်ပွဲရာမှာဖြစ်နေတဲ့အတွက်ဘဒုရဲ့ကြီးမှန်တယ်ဘဒုရဲ့ကြီးဆန်းကြောက်ဘဒုရဲ့လက်ချက်ကြောက်ဆိုတော့ဘူးမလည်းမတိတာမတိနိုင်ဘူးဒီလိုမျိုးမဖြစ်အောင်ဆိုလည်းအရတားဘက်ကလည်းအဲ့နဲ့ဒီ user pool တူလေတပွဲဖြစ်နေတဲ့အချိန်မှာအဲ့ဒီလူကြားမှာစုပြီးမသွားဘူးတူဒီလိုပါပေါ့ဒီတပွဲညီတက်တဲ့အချိန်ကျတော့တွားလာလို့တော့တင်းတယ်အဲ့လိုမျိုးဆိုရင်တော့တချို့နေရာမှာကျွန်တော်ကလိုရကိုလိုရတဲ့အပိုင်းလေးကျွန်တော်ပြလို့ရတယ
်ကိုအောင်ဆက်တယ်မေးမြန်းထားတာပါအခုတော့နိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်မြောက်ကိုရီးယားနျူကလ িয়ার အရေးအတွက်မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်ဘက်ကအဆင်သင့်မယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်ကပြောလိုက်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းရေးလေ့ကျင့်မှုအပေါ်မကြေညာကြောင်းပြခဲ့တဲ့မြောက်ကိုရီးယားဘက်ကတော့ပြန်လည်ဆွေးနွေးမယ့်လက္ခဏာအခုချိန်ထိမပြသေးပါဘူး။ VOE သတင်းတော်ဝီလျံကဲလိုဆိုးမျိုးတော်ကနေပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုပြီးသွားရင်နျူကလ িয়ার ဆွေးနွေးမှုတွေပြန်ဆမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကပြောကောင်းပြောထားပေမဲ့စည်းရေးလေ့ကျင့်မှုတွေပြီးဆုံးသွားပြီးနောက်တရက်မှာမြောက်ကိုရီးယားအစိုးရသတင်းစာတွေထဲမှာဒီစည်းရေးလေ့ကျင့်မှုအပေါ်အကြီးအကျယ်တိုက်ခိုက်ရေးသားဖော်ပြခဲ့ပါတယ်။အမေရိကန်ဘက်ကတော့ဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့ကြိုးစားနေပုံရပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်စတီဗင်ဘီဂန်ဟာမြောက်ကိုရီးယားဆိုင်ရာတောင်ကိုရီးယားအထူးတန်တမန်တောင်နှဲမြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးတို့နဲ့ဆိုးမျိုးတော်မှာဒီကနေ့ပုဒ်ထုနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်ဘက်ကအဆင်သင့်မယ်လို့အထူးတန်တမန်ဘီဂန်ကသတင်းတောက်တွေကိုပြောကြားပါတယ
်။ Regarding the restart of those negotiations, we are prepared to engage
ဆွေးနွေးမှုတွေပြန်ဆနိုင်ရေးနဲ့ပတ်သက်လို့ပြောရရင်မြောက်ကိုရီးယားဘက်ကဆက်သွယ်လာတာနဲ့အများဆုံးဆွေးနွေးနိုင်ဖို့အမေရိကန်ဘက်ကပြင်ဆင်ထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဖေဗရူလီလတုန်းကဗီယက်နမ်မှာဒုတိယအကြိမ်တွေ့ဆုံမှုအဆင်မပြေဖြစ်ခဲ့ပြီးကတည်းကနျူကလ িয়ার အရေးဆွေးနွေးမှုတွေရပ်ဆိုင်းနေတာပါ။သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့ဂျွန်လတုန်းကတောင်နှင်းမြောက်ကိုရီးယားကြားစစ်မဲ့ဇုန်မှာတွေ့ဆုံစဉ်ကတော့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆမယ်လို့ကတိပြုခဲ့ကြတဲ့အတွက်ပြန်လည်ဆွေးနွေးနိုင်ဖို့ကြိုးစားနေကြတာပါ။မြောက်ကိုရီးယားဆိုင်ရာတောင်ကိုရီးယားအထူးတန်တမန်အီဒွန်ဟွန်းကတော့ဆွေးနွေးနိုင်ဖို့အားထုတ်ဆောင်ရွက်ဖို့လိုတယ်လို့အမေရိကန်အထူးတန်တမန်စတီဗင်ဘီဂန်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်
။지금대화국면은그냥것이아닙니다။남북미치도자들의결단과
ဆွေးနွေးမှုတွေဖြစ်ဖို့အခုကြိုးပမ်းမှုတွေကမတော်တဆဖြစ်လာတာမဟုတ်ပါဘူး။တောင်ကိုရီးယားမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေရဲ့ဆုံဖြတ်ချက်နဲ့တန်ဋိဌာန်ခိုင်မာမှုကနေဖြစ်လာတာပါ။ရှေ့ဆက်နိုင်မှုအတွက်တောင်ကိုရီးယားနဲ့အမေရိကန်ကြားအနီးကပ်ညီနိုင်ပူးပေါင်းဆောင်ရွက်သွားပါမယ်။
အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်ခဲ့တဲ့အပေါ်အတော်လေးမကျေနပ်ပုံရတဲ့မြောက်ကိုရီးယားကတော့အစိုးရသတင်းမီဒီယာတွေမှဒီကနေ့တိုက်ခိုက်ရေးသားပါတယ်။ပူးတွဲစည်းရေးလေ့ကျင့်မှုဟာစည်းရေးအရာအကြီးအကျယ်ရန်ဆမှုဖြစ်ပြီးငြိမ်းချမ်းရေးအတွက်မြောက်ကိုရီးယားရဲ့ကြိုးပမ်းမှုအပေါ်လှောင်ပြောင်ဆိုင်ခေါ်တာဖြစ်တယ်လို့ အစိုးရပိုင်သတင်းစာမှာ Editor အဘော်အဖြစ်ရေးသားဖော်ပြပါရယ်။ American နဲ့ Tang Korea ကြားအခုနောက်ဆုံးလုပ်ခဲ့တဲ့စစ်ရေးလေ့ကျင့်မှုကကွန်ပျူတာနဲ့သရုပ်ဖော်အဓိကလေ့ကျင့်ခဲ့တာပါ။ဒီလိုစစ်ရေးလေ့ကျင့်တာကသူတို့နိုင်ငံကိုကျူးကျော်ဖို့လေ့ကျင့်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောပြီးလေ့ကျင့်တာတွေကိုရှော့ချဖို့ပြောနေပါတယ်ရှင်။
မဆူမြတ်မစူးစီးတင်ပြပေးထားတာပါအခုဆက်ပြီးတော့ရုရှားနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြအောင်ပါရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့တိုင်းပြည်အကြီးအကဲနေရာတွေမှာအာဏာယူလာခဲ့တာဒီဩဂုတ်လတွေမှာအနည်း20ပြည်ပါတယ်1996ခုနှစ်ကနေ2008ခုနှစ်ထိပထမအကြိမ်သမ္မတတာဝန်ယူခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အဖြစ်၄နှစ်အဲ့နောက်2012ခုနှစ်ကနေလက်ရှိအချိန်ထိဒုတိယအကြိမ်သမ္မတတာဝန်တွေကိုယူထားတာပါအာဏာသက်တမ်းအနည်း20ပြည်တဲ့အချိန်မှာရုရှားစီးပွားရေးကျဆင်းနေတာနဲ့အမျှရုရှားခေါင်းဆောင်ဟာစီးရေးအင်အားကိုအဓိကထားတိစောက်ပြီးတော့လာမယ့်2024ခုနှစ်ရွေးကောက်ပွဲမှာလူထုထောက်ခံမှုအားကောင်းမှုကြိုးစားနေတယ်လို့ကျွမ်းကျင်ပညာရှင်တွေကသုံးသပ်ပြောဆိုပါတယ်ယူလီယာဆက်ချင်ကိုမော်စကိုမြို့တော်ကပြပူတဲ့သတင်းကိုမက်ခင်ပြူတွေကပြောပြပေးပါမယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့ရဲ့အာဏာသက်တမ်း20ပြည့်ချိန်မှာမော်စကိုမြို့တော်အပြင်ဘက်မှာအလုပ်တွေရှုံနေတာပါ။ဖင်လန်ပင်လယ်ကွေ့မှာရင်းငုံသင်းမောနဲ့ပင်လယ်ကျမ်းပြင်ထိသွားခဲ့တယ်လို့ရုရှားမော်တော်ဆိုင်ကယ်အသင်း Night Wolves အဖွဲ့ဝင်တွေနဲ့အတူမော်တော်ဆိုင်ကယ်စီးထွက်တာ။နောက်ခရိုင်းမီးယားဒေသအဝေးပြေးလမ်းတိစောက်မှုကိုတွားရောက်စစ်ဆေးတာပြင်ဘယ်လီကကျေးတဲ့ကလင်းငယ်တွေနဲ့အကလေကျင်တာတွေလုပ်ခဲ့ပါတယ်။ဒီတော့တွင်မှာပဲမော်စကိုစိန့်ပီတာစပက်နဲ့တခြားဒေသအတော်များများမှာတော့သူ့ဘော်ထောက်ခံမှုကျဆင်းနေတာကိုပြတဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာပါ
Нынешний режим не даёт
လက်ရှိဆွေရကကျွန်တော်တို့လူငယ်တွေကိုတတ်နေတာပါတရားရေးလုပ်ငန်းတွေမှာပါဝင်ခွင့်မရသလိုနိုင်ငံရေးယုံကြည်ချက်ထုတ်ဖော်ပြောခွင့်မရပါဘူးနောက်ဆုံးတော့လက်မတွေပေါ်ထွက်အင်းအင်းချမ်းချမ်းဆန္ဒပြပြီးကျွန်တော်တို့အတန်တွေကိုအုတ်ချုပ်သူတွေနားထောင်ဖို့တောင်းဆိုရတာပါ
တရင်ရဘူးအစ်ပီလခွေချွေက
မရှာမအာနာအလုံးကိုအာနာရှိသူတယောက်တည်းကလွှဲပြောင်းယူဖို့လုပ်နေတာပါဒါမှမဟုတ်မကန့်ကွက်ရင်တော့ဒီတိုင်းပဲဖြစ်သွားပါလိမ့်မယ်
။ဆနပြသူတွေရဲ့အတန်တချို့ကြားခဲ့ရတာပါ။တိကျလွတ်လပ်တဲ့ရုရှားလီဗာဒါစင်တာရဲ့လူမှုစစ်တမ်းတစ်ခုအရလက်ရှိသမ္မတတပ်တန်းကုံမဲ2024ခုနှစ်မှာပူတင်သမ္မတပြန်ဖြစ်လာမှာကိုစစ်တမ်းမှာပါဝင်သူ38ရာခိုင်နှုန်းကမလူလားချဘူးလို့ဆိုပါရယ်။ဒါပေမဲ့အများစုဖြစ်တဲ့54ရာခိုင်နှုန်းကတော့လာမယ့်အောက်တိုဘာလမှာအသက်68နှစ်ပြည့်တော့မဲ့မစ္စတာပူတင်ကိုဒီလာမယ့်2024ခုနှစ်နောက်ပိုင်းမှာလည်းသမ္မတအဖြစ်ဆက်ပြီးတော့မြင်ကျင်ကြပါရယ်။ဒီလိုအများစုကလိုလားတယ်ဆိုပေမဲ့လေဒါကပူတင်အတွက်လုံးဝစိတ်သက်သာရာရနိုင်တဲ့အခြေအနေမျိုးတော့မဟုတ်ဘူးလို့လေလာသုံးသပ်သူတချို့ကပြောပါတယ
်
ရုရှားသမ္မတအနေနဲ့သူ့ပေါ်လူလူထောက်ခံမှုကျဆင်းလာနေတာကိုပြောင်းလဲဖို့ပိုပြင်းထန်ပြီးတော့ထူးခြားတဲ့နည်းလမ်းတွေရှာဖွေဆောင်ရွက်ဖို့လိုပါလိမ့်မယ
်ရုရှားနိုင်ငံရေးသိပ္ပံပညာရှင်ခီဗီရူဂော့ဖ်ပြောသွားတာပါသမ္မတပူတင်အပေါ်နောက်ဆုံးလူလူထောက်ခံမှုကျဆင်းခဲ့တာကတော့2014ခုနှစ်တုန်းကဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်ဒါပေမဲ့အဲ့ဒီအခြေအနေဟာခရိုင်းမီးယားဒေသကိုရုရှားကသိမ်းယူခဲ့ပြီးတဲ့နောက်မှာတိတိတသားပြန်ပြောင်းသွားခဲ့ပါတယ်။အရှေ့လေပိုင်းဒေသမှာစစ်ရေးအရာပါဝင်ပတ်သက်တာကအစလို့တရုတ်နဲ့နှီးခဲ့တဲ့ဆက်ဆံရေးတိစောက်တာအဆုံးဒေသတွင်းနဲ့နိုင်ငံတကာရေးရာတွေမှာမစ္စတာပူတင်အရေးကြီးတဲ့အခန်းကဏ္ဍကနေတိုးချဲ့နေရယူလာတာကိုရုရှားလူထုတွေကသဘောကျထောက်ခံကြပါတယ်။ဒါပေမဲ့ရုရှားစီးပွားရေးကတော့2019ခုနှစ်ပထမလပိုင်းတွေအထွေမှာကျဆင်းနေခဲ့ပြီးပြည်သူတွေရဲ့ဝင်ငွေ9နှစ်ဆက်တိုက်ကျဆင်းခဲ့ပါတယ်။ရုရှားစီးရင်အင်တာနာရူစတက်ရဲ့အဆိုအရရုရှားရဲ့စီးပွားရေးလက်ပတ်မှုတွေ3ဆလောက်နှိပ်ကွေသွားတယ်လို့ဆိုပါရယ်။ဒါဟာတချိန်ကရေနံစေးကောင်းပြီးပူတင်အပေါ်လူလူထောက်ခံမှုအားကောင်းနေခဲ့တဲ့2000ပြည့်လုံနှစ်ကာလတွေနဲ့တော့လုံးဝကိုစန့်ကျင်ဘက်ဖြစ်နေတာပါ။ပူတင်အနေနဲ့အခုချိန်မှာစီးပွားရေးအားကောင်းအောင်မလုပ်နိုင်တဲ့အတွက်စီးရင်အင်အားတိစောက်တဲ့ပြည်ပြင်ပြောင်းလဲမှုတွေနဲ့လူလူထောက်ခံမှုရအောင်ကြိုးစားနေတယ်လို့သုံးသပ်သူတချို့ကပြောပါရယ
်။
ဂျော်ဂျီယာစစ်ပွဲနောက်ပိုင်းစီးရင်ပြည်ပြင်ပြောင်းလဲမှုတွေကဗလာဒီမီယာပူတင်အတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ခဲ့ပါတယ်
။ရုရှားစီးရင်လေလာသုံးသပ်သူအလက်ဆန်ဒါဂော့ပြောသွားတာပါ။ဒီနှစ်တဲ့ Red Square မှာလုပ်တဲ့စီးရေးပြအခမ်းအနားနဲ့ St. Petersburg မှာလုပ်တဲ့ရေတပ်အင်အားပြပွဲလိုပွဲတွေမှာပူတင်ကရုရှားရဲ့စီးရေးအင်အားကိုထုတ်ဖော်ပြသခဲ့ပါတယ်။ဒီနှစ်အစောပိုင်းရုရှားအထက်လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းတစ်ခုမှာလည်းရုရှားရဲ့ဒုံးကျည်တဲ့ရေကုပ်သင်္ဘောတစ်တွေအကြောင်းကိုပူတင်ကထုတ်ပြောခဲ့တာပါ။ရုရှားသတင်းတောက် Saki Pakumango ကတော့ပူတင်ဟာဒီလိုစီးရေးကြွားလုံးတွေနဲ့ဝါဒဖြန့်နေတာလို့ပြောပါတယ်
။ Chabot Tetto Tarminski Mush
စေအင်အားတိစောက်မှုအားလုံးကပူတင်ရဲ့အဓိကဝါဒဖြန့်မှုပါ။တိတ်မကြခင်ကအထက်လွှတ်တော်မှာသူဒုံးကျည်တွေပြနေတဲ့ကတွန်းပုံတွေထွက်လာပါတယ်။ဒါတွေအားလုံးကရုရှားနိုင်ငံသားတွေသိအောင်ဝါဒဖြန့်ပြောဆိုတဲ့သူ့ရဲ့နှီးပါပဲ
။သမ္မတပူတင်အနေနဲ့စီးအင်အားတိစောက်တာကိုအဓိကထားပြီးသူ့ရဲ့လက်ရှိသမ္မတတပ်တန်းကုံဆုံးမဲ့2024ခုနှစ်မှာသမ္မတအဖြစ်ပြန်လည်အရွေးခံရဖို့အခုကတည်းကကြိုတင်တိစောက်တာတွေလုပ်နေတာလို့ကျွမ်းကျင်ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါရဲ့ရှင်။
မကင်ပြူထေးတင်ပြပေးခဲ့တာပါရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို line to meter 19 kHz 15953ည line to meter 25 kHz 11803ည line to meter 32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမိခင်နှုတ်ကြိုတိုက်ကြွေးခြင်းဟာကလေးငယ်တွေအပေါ်မှာဘယ်လိုအကျိုးကျေးဇူးရပါသလဲဆိုတာကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စန္တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015ထူထူရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ
်ခြေဥပြင်ဆင်ရေးတက်မတော်ကဘာကြောင့်နဲ့ဘယ်အထိထောက်ခံနိုင်တယ်လဲဆိုတဲ့အပေါ်မှာမြန်မာအရေးသုံးသက်သူဒေါက်တာရံမျိုးသိန်းနဲ့ဦးကျော်စန္တာတို့ဆွေးနွေးသုံးသက်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်အတွက်မိခင်တို့တိုက်ကြွေးခြင်းဟာရင်သွေးငယ်ကလေးတွေအတွက်တန်ဖိုးမဖြတ်နိုင်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တာကြောင့်ရင်သွေးမိခင်တွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်ကလေးတွေကိုမိခင်တို့တိုက်ကြွေးနိုင်အောင်တတ်နိုင်သမျှကြိုးစားပေးဖို့လိုတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကလေးမွေးပြီးပြီးချင်းမှာမိခင်တွေကြုံတွေ့ရလေးရှိတဲ့အခက်အခဲတစ်ခုကတော့နှုတ်မထက်တာပဲဖြစ်ပါလေ။အထူးသဖြင့်တအူးမွေးတဲ့မိခင်တွေမှာပုံပြီးကြုံတွေ့ကြရတာပါအတွေ့အကြုံရှိသေးတဲ့မိခင်တွေအနေနဲ့မိဖော်ပြပြချင်းနှုတ်တိုက်ဖို့နှုတ်မထွက်တဲ့အခါဘလို့ဆက်လက်လှုပ်ဆောင်သင့်မှာလဲလို့မေးကြည့်တဲ့အခါဗန်းလိုင်စီလုံစေယုံကြီးမှတာဖမီရဲ့အထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမင်းကအခုလိုပြောပါတယ
်ချက်ချင်းနှုတ်ထွက်ဖို့ကတော့များများဆို့မှများများထွက်ပါတယ်အဲကြောင့်များများပဲတိုက်ဖို့အကြံပြုချင်ပါတယ်ရှင်ခဏခဏတိုက်ခဏခဏဆို့ရင်နှုတ်ကလိုက်လာမှာပါရှင်
အတွေ့အကြုံရှိသေးပေမဲ့လည်းမိဖော်ဖို့ကိုကြိုတင်ပြင်ဆင်ထားကြတဲ့မိခင်တွေဟာမိဖော်ပြပြချင်းနှုတ်မထွက်မှာကိုဆိုရင်ပူပန်ကြရတာပါခိခိနဲ့တစ်တစ်ကိုမွေးဖော်ဖို့ပြင်ဆင်နေတော့မှမွေးမပြချင်းနှုတ်မထွက်မှာကိုကြိုတင်စိတ်ပူမိခဲ့ပေမဲ့ကံကောင်းစွာနဲ့ပဲမွေးပြပြချင်းနှုတ်ထွက်ခဲ့တာကြောင့်မွေးစားကနေ6လအထိမိခင်တို့တစ်မျိုးတည်းကိုတိုက်ကျွေးနိုင်ခဲ့တယ်လို့တရုတ်ဆောင်တူဦးဖြစ်သူချစ်သူဝေကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်မတ်ထရစ်ဆိုတဲ့သမီးလေးနှစ်ယောက်ကိုမွေးလုံအောင်ဆိုခိခိနဲ့တစ်တစ်လေးမွေးလုံအောင်ဆိုလို့ရှိရင်တော့အမိခင်တို့မထွက်မှလည်းအရန်စိတ်ပူပဲဒါပေမဲ့မမခံကောင်းချင်တော့မမမိခင်တို့ထွက်တယ်အဲ့တော့ဒီ6လအထိကို exclusive breastfeeding အနေနဲ့မမခက်ခဲလေးနဲ့တစ်တစ်လေးကိုမမတိုက်နိုင်ခဲ့ပေါ့နော်အဲ့တော့အမိခင်တို့တိုက်တဲ့အဂျာနီပေါ့နော်ခီးလန်းလေးကဟိုတတရရတော့မရှိဘူးအဲ့တော့ဒါပေမဲ့မတ်ထရစ်ဆာကရရှိလာတဲ့အကျိုးကျေးဇူးတွေကအရန်ကောင်းတယ်အခုဆိုရင်ကြော်ညာနေကြတဲ့ကလေးတွေညာရင်ထက်မြက်စေခြင်းထက်မြက်စေခြင်းအကောင်းဆုံးကမိခင်လို့ပဲအဲ့အတွက်ကြောင့်မလို့အဲ6လအထိတော့မွေးစားကနေ6လအထိတော့မပြတ်မကွက်အဲမိခင်တို့တမျိုးတည်းသာမိခင်တွေအားလုံးကိုတိုက်ကြွေးစေချင်ပါတယ်လို့
မိခင်တို့တိုက်တာနဲ့နှုတ်ဘူးတိုက်တာတွေရဲ့အကျိုးအာနိသင်တွေမှာရာဂိုင်းနှုန်းတော်တော်များများတူတယ်လို့ဆိုကြပေမဲ့မိခင်တို့မှာအစားထိုးလို့မရတဲ့အကျိုးအာနိသင်တွေကလည်းရှိနေတာပါမိခင်တို့တိုက်တာနဲ့နှုတ်ဘူးတိုက်တာတွေဟာအကျိုးအာနိသင်တွေဘလို့ကွာခြားမှုရှိပါလဲလို့မေးကြည့်တဲ့အခါအာဟာရဆိုင်ရာဆရာဝန်တူဖြစ်သူဒေါက်တာစုမြတ်သစင်ကအခုလိုရှင်းပြပါဗျ
။ကလေးလေးတွေမှာဆိုရင်ဒီမိခင်တို့တိုက်တဲ့ကလေးတွေမှာပေါ့နော်မိခင်တို့ရဲ့မှာပါတဲ့ကစီတက်အသားတက်နဲ့အစီတက်တရားဒီမွေးစားနေပြီးတော့6လအထိကလေးတယောက်လိုအပ်တဲ့အတိုင်းတရားရာဂိုင်းနှုန်းတိကျပါဝင်ပါတယ်။ဒါကြောင့်ဒီမိခင်တို့မွေးစားအစတိုက်တဲ့ကလေးတွေမှာဆိုရင်သူကဒီကိုခန်းစွားတက်တွေလည်းပိုကောင်းမယ်ပြောသူတို့ရဲ့ဒီအစာရည်ဦးလမ်းကြောင်လည်းပို့ပြီးတော့ကောင်းမယ်ဒါကြောင့်သူကကလေးကဘန်းနိုင်ချက်ဖြစ်တာတို့ဝမ်ပြက်ဝမ်လျှော့ဖြစ်တာတို့ဓမ္မတက်ရာကြီးနှုံးနေနေပါတယ်ဒီအကျိုးကျေးဇူးတွေရရှိနိုင်ပါရှင့
်အလုံးလုံးနေတဲ့မိခင်နေနေရင်းနှီးကလေးကိုမိခင်တို့တတ်ချွေးနိုင်အောင်ကြိုးစားရတာဟာအခက်အခဲတစ်ခုဖြစ်ရှိနေတာပါ မိခင်တို့တက်ကြွနိုင်ခဲ့မယ်ဆိုရင်ယင်းနေ့ကလေးတွေအတွက်တမှုမဖြစ်နိုင်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တာကြောင့်တက်နိုင်သမျှကြိုးစားပြီးတက်ကြွစေချင်တယ်လို့ချစ်တူဝေကအခုလိုပြောပါတယ
်ကလေးမွေးလာပြီးနှိုးတိုက်တော့မယ်ဆိုလို့ရှိရင်ဒီနေ့ခေတ်ကာလအရာမှာရွေးချယ်စရာရှိလာရှိလာတဲ့အခါမှာ formula feeding ရွေးမလားဒီနှုတ်မုံရွေးမလားမတ်ရက်နှုတ်မုံဆိုတာကလည်းမိခင်တို့နဲ့တူအောင်ထုတ်လုပ်ထားတဲ့ formula feeding ကိုပြောတာပေါ့နော် formula note ကိုပြောတာပေါ့နော်အဲ့ဒါရွေးမလားမိခင်တို့ရွေးမလားဆိုတာကိုဦးမတို့တွေကရွေးချယ်ကြရတယ်အဲ့ဒီအခါမှာဘယ်ဟာပိုကောင်းတယ်လဲဆိုတဲ့အချက်တွေကိုဦးမတို့ကရွေးချယ်ရတာပေါ့အဲ့တော့ဒါကတွေးစရာမလိုဘူးမေးစရာမလိုဘူးဦးမတို့မိခင်တို့ဒီမတို့သားသမီးတွေအတွက်အကောင်းဆုံးသောရွေးချယ်မှုဖြစ်တယ်မိခင်တို့ဒီမတို့သားသမီးတွေအတွက်လိုအပ်တဲ့ရေဓာတ် vitamin minerals ဓာတ်အထူးသဖြင့်ကတော့မမတို့တခြားသောအစာထိုးနှုတ်မုံတွေမှာလုံးဝမပါနိုင်တဲ့ antibodies တွေပေါ့ပြီးရင်မိခင်တို့မှာတန်ဖိုးဖျက်လို့မရတော့မမတို့ဒါတဘာဝပေးပြီးသားကလေးတစ်ယောက်ချင်းစီမှာလိုအပ်သမျှအရာအားလုံးကိုမိခင်တစ်ယောက်ချင်းစီမှာသူ့ဟာသူ automatic bonding နဲ့ဖြစ်ပေါ်လာတော့ဟာကိုဒီအစာထိုးလို့မရတဲ့ဂုဏ်သတ္တိတွေပါတယ်ပေါ့နောက်တစ်ခါတော့မိခင်တို့တိုက်တွေးခြင်းကနေပြီးတော့မမတို့အမေနဲ့ကလေးချာရရှိတဲ့မေတ္တာပေါင်းကူခြင်းပေါ့နော်ဒီ bonding တွေအတွက်အကောင်းတဲ့အတွက်မမတို့ကရွေးမယ်ဆိုလို့ရှိရင်6လအထိဒါ6လ project မှာလည်းမတ်ရစ်ဇာ ambassador တယောက်ဖြစ်တော့6လအထိကတော့ကလေး6လအထိကတော့မိခင်တို့တမျိုးတည်းတိုက်ကြွေးတာပဲမမတို့အားပေးကြရဲပေါ့နော
်မွေးကစားကနေရင်းနှီးငယ်လေးရဲ့အသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းတိုက်ကြွေးကြဖို့ကိုကြံ့ကျင်တဲ့ပညာရှင်တွေကတိုက်တွန်းနှုတ်ဆော်နေကြတာပါအသက်6လပြည့်ပြီးတဲ့အခါမှာလည်းဖြစ်ဆစ်စာရီနဲ့အတူမိခင်တို့ကိုရင်းနှီးငယ်လေးရဲ့အသက်2နှစ်ပြည့်တဲ့အထိတွဲဖက်တိုက်ကြွေးသွားလို့ရတယ်လို့ဒေါက်တာဆုမြတ်သစင်းကပြောပါလေ
။မွေးစားနေ6လအထိကတော့မိခင်တို့တမျိုးပဲတိုက်တဲ့နေပေါ့နော်။6လပြည့်ပြီးသွားပြီဆိုတော့နောက်2နှစ်အရွယ်လောက်အထိမိခင်တို့တိုက်လို့ရပါရှင
်။မိခင်တို့တိုက်ကြွေးတဲ့ဟာရင်းနှီးငယ်လေးတွေအတွက်တန်ဖိုးမဖြစ်နိုင်တဲ့အကျိုးကျေးဇူးတွေကိုရရှိစေနိုင်တာကြောင့်ရင်းနှီးမိခင်တွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုမိခင်တို့တိုက်ကြွေးနိုင်အောင်တက်နိုင်သမျှကြိုးစားပေးဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ။
ဒေါက်တာတန်းစောဒီစီဇန်တင်ဆက်တဲ့မြန်မာလူမှုနဲ့ကျန်းမာရေးကဏ္ဍအပြီးအခုမြန်မာရေးသုံးသပ်ချက်ကိုနှာဆင်ရပါမယ်။တက်မရော်ဟာသူတို့စိတ်တန်းကြရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတစ်စိတ်တစ်ပိုင်းထောက်ခံမဲ့သဘောပြလာတာဟာဘာရည်ရွယ်ချက်ရှိလို့ပါလဲ။ဘယ်အတိုင်းဒါထီပြင်ဆင်နိုင်ပွဲရှိပါသလဲ။မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဥကြောစန္တာတို့ဆွေးနွေးသုံးသပ်ထားတာကိုနှာဆင်နိုင်ပါရဲ့ရှင်။
ဒေါက်တာရံမျိုးသိန်းခင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းကြရေးဆွဲအတည်ပြုသွားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်။အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြတယ်ဆိုတော့တက်မတော်ဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိရတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလား။သူတို့မှဘာကြောင့်များသူတို့စိတ်တိုင်းကြဆွဲထားတဲ့ဥပဒေကိုအခုခါမှပြင်ရမယ်ဆိုတဲ့ဆန္ဒဖြစ်ထွန်းလာကြအကြောင်းရှိနေပါလေခင်ဗျာ
။ကျွန်တော်အမြင်ကတော့ပေါ့လေဒီ2005ထူထူရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတက်မတော်ဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်။နောက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းဒီပြည်တော်စုလွတ်တော်မှာဒီလိုဆိုချန်ခိုင်နဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတင်သွင်းတဲ့အခါမှာလည်းပဲဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့စံတာရှိနေတယ်လို့တော့ရေပူရသုံးသပ်လို့ရပါတယ်။သို့တော်လည်းပဲဘယ်လို့ဖြစ်တော့ပြင်ဆင်လို့ရဲဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြံမြင့်ခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကြီးစုထားမှုကိုဆော့ချမဲ့ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပြီးဖို့ကိစ္စပေါ့လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလို့ကျွန်တော်အကြံမြင့်နားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခွင့်အာဏာတက်မတော်ရဲ့လူပိုင်ငုံကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေမယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တက်မတော်ကဆော့ပြေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတက်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ် အထူးသဖြင့်အစိုးရပိုင်းနောက်လွှတ်တော်ပိုင်းမှာတမရိုရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နော်လျှော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလမ်းမျိုးတွေကိုတမရိုအနေနဲ့ထောက်ခံဖို့အလားအလာမရှိတော့နေတယ်လို့မြင်ပါတယ်အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခမ်းအမပါတဲ့ပို့မှဒွေနဲ့အညီပြင်ဆင်မယ်ဆိုရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်တမရိုသားလွှတ်တော်ကိုယ်စားလှယ်ဒွေကမထောက်ခံရင်ဘေပုံးမှဟိုမှာပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးခြင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတစ်ဆင့်ရလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုပေါ်ဆောင်ဖို့သူအကောင့်လိုအပ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးချင်တာကတမရောကသူတို့အနာလျှော့ချရေးမဟုတ်ဘဲနဲ့တိုင်းရင်းသားအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းငြိမ်းချမ်းရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာတယ်ဆိုရင်တောင်းမှပဲသူတို့ဘာကြောင့်ဒီလိုသဘောတူလာသလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်အဲ့ဒါကတော့တမရောဘက်ကနိုင်ငံရေးညီမှန်ချက်အထူးသဖြင့်တမရောရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာနိုင်ငံရေးညီမှန်ချက်ရှိနေလို့သမ္မတအဖြစ်ရွေးကောက်ခံကျင်တဲ့ဆန္ဒရှိနေလို့ဒီလိုတိုင်းရင်းသားတွေရဲ့ကျင့်နာနိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတယ်ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
အဲဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေအဲဥပမာအဖြစ်ပေါ့လေလက်ရှိအခြေအနေမှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေအဲ့တော့ဝင်ပြီးဘုလိုအပ်တဲ့ပေါ်လေနော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တက်မလို့ဒါလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတော့ဒါလုံခဲ့တဲ့ရက်ပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါတယ်အဲ့တော့ဒီပုံမှန်၄၆တိပြင်ဆင်ရေးကိုတက်မလို့ဒါလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့တော့ရပါတယ်အဲ့ဒီလိုအထမြောက်လာတာဟာနော်ကျွန်တော်တို့တိုင်းမှာလူမျိုးစုတွေရဲ့เนาะဟိုအခွင့်အရေးကိုအတိုင်းအတာတစ်ခုအထိချက်ထွယ်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်။အဲသို့တော်လည်းပဲအတိုင်းအတာလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်ထောင်စုတမတော်တည်ဆောက်ရေးပါ။ဒီအဓိကကျတဲ့เนาะမူဝါဒဈမ်းစဉ်လုပ်ငန်းစဉ်တွေပေါ်မှာညှိနှိုင်းပြီးတော့အလျှော့တင်မလုတ်ပေးနိုင်ဘူးဆိုရင်တိုင်းရင်းသားတွေရဲ့ယုံကြည်မှုနဲ့ကြီးစားတန်ဖိုးထားမှုကိုကြားယူနိုင်ဖို့ဆိုတာခင်းရင်းလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်နယ်တွေမှာဒေသခံတိုင်းရင်းသားပါတီတွေကမဲအများစုရပြီမဲ့ NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာလျှင်ဝင်ရောက်ခံရမယ်ဆိုတာအဓိကထိတိုက်တွေ့နေရတာတိုင်းရင်းသားတွေနဲ့ဒီကိစ္စမှာတော့ NLDအစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျောပြီးတော့တိုင်းရင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးအောင်ကြိုးပမ်းတယ်လို့ဆိုရင်ရော
ပုံမှန်6တိကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့အဲဒါဟိုတိုင်းသားတွေလူလာနေတဲ့ပေါ့လေဒီကျွန်တော်တို့ဒီကိုပိုင်အုတ်ချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုအထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေအမှတ်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်နောက်တက်မတော်ရဲ့အာဏာထိန်းချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ခိုင်နှုန်းကျော်တွေပါတွေကအစတာထားသိခရင်တဲ့ကိစ္စတွေပါစတော်မှာ25ခိုင်းလို့ဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတမတော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတမတော်ယာရုကထွက်ရမယ်ဆိုတော့ကိစ္စမျိုးလောက်ရုပ်ဆွာအဆုံးကောဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
ပုံမှန်လေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုလာခါတော့ဝင်ပြေးပြီးတဲ့အချိန်မှာတမလို့ကနေအငိမ့်စားယူရမယ်ဆိုတော့ပြင်ဆင်မှုမျိုးတောင်မှဟိုအတည်ပြုနိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါတိတက်ပို့ပြီးအရေးကြီးတဲ့ပေါ့လေ ့ဥမာသွတ်တော်တွေကနေလာတမတော်သားသွတ်တော်ကိုယ်စလေတွေရဲ့ရှားကိုင်းနှုန်းကိုတဆင့်ချင်းစီရှော့ချဖို့ဆိုတဲ့ပြင်ဆင်မှုမျိုးကြတော့ပို့လို့တော့အလံဝေးသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ကျွန်တော်အခုတမတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြပါပြီ NLD ဘက်ကဒီစောက်လည်းနဲ့ပြောချင်ပါတယ် NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေသံပစ်လာတဲ့စတင်လှုပ်ရှားလာတာဟာတကယ်တမ်းဖြစ်ဖြစ်မြောက်မြောက်ပြောင်းလဲနိုင်ရမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်ဒါရွေးကောက်ပွဲအတွက် campaign လုပ်တဲ့ကိစ္စတစ်ခုသာဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်ဒီကိစ္စကိုဒေါက်တာရမျိုးသိန်းပဲလို့ပြောလို့ပါလဲ
ဒီမျိုးလားဒီမိုကရေစီဖွဲ့ချုပ်ရေးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟို campaign လို့တစ်ဖက်သက်ဟိုတုံးသက်ဖို့ခက်တယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့နော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အလဲကတော့တက်မတော်ကမထောက်ခံရင်ဘယ်ပုံမှဟိုမှာပြင်လို့မရတဲ့အချက်အလဲကြီးဖြစ်နေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဒီအချက်အလဲကိုတော့ဘယ်ပါတီပဲဖြစ်ဖြစ်ကြီးကြီးငယ်ငယ်ရေဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတခုကိုနိုင်ငံရေးရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ဖော်ဆောင်တယ်လို့တုံ့တက်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဖိုးရွေးကောက်ပွဲမတိုင်ခင်အာဏာမရခင်ကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုပြောခဲ့ပေမဲ့အာဏာရလာပြီးတဲ့နောက်ပိုင်းမှာအမျိုးသားပြန်လည်စစ်မြေရေးသူတို့ခေါ်မျိုးသားရင်ကြားစည်းရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပေးအယူလုပ်တယ်တချို့ကလည်းပဲဒါ compromise လုပ်လို့နဲ့အ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲနဲ့လို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်ဖို့မကြိုးစားခဲ့တဲ့အတွက်ကြောင့်တက်မတော်နဲ့ NLD အစိုးရရမှာပြန်လည်ရင်ကြားစည်းရေးကိုဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘယ်လောက်ထိလုပ်ခဲ့နိုင်တယ်လို့သုံးသပ်လို့ပါတယ်သုံးသပ်လို့ရပါတယ
်ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာဒီအစိုးရအနေနဲ့ဟိုအ short ပေးတာတွေလိုက်လျောတာတွေရှိတယ်ဆိုတဲ့အတန်နေတော့ဟိုကြားရပါတယ်အတိုင်းနဲ့တစ်ဖက်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းနေနဲ့တော့တက်မတော်အကြီးအကဲပိုင်းနေချာမှာနိုင်ငံရေးရတွေ့ဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ဘဲလို့ကျွန်တော်ကတော့မြင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးရတွေ့ဆုံဆွေးနွေးလမ်းကြောင်းကိုတက်မတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တိရော့ရဲနိုင်စွာနဲ့ဖော်ဆောင်ခဲ့တာကိုသတိပြုမိပါတယ်အဲ့ဒီအတွက်ကြောင့်မလို့လူငယ်တဲ့အစိုးရတက်တန်းတွင်းမှာတက်မတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအခြားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှံ့တွက်မကြိုက်ခဲ့ဘူးအမျိုးသားပြန်လည်ပြင်မြရေးဖို့လည်းပဲခြေရင်းရောက်ရောက်စွမ်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဦးကျော်စံတာရဲ့မြန်မာရေးတုံ့သက်ချက်ကိုနားဆင်ခဲ့ကြတာပါ။ VOE ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာနားဆင်နိုင်ပါတယ်။အခုတော့လာမယ့်စနေညတိုက်ရိုက်လေလံစီစဉ်မှာဗားရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်။ဒေါရရှင်များရှင်မကြသေးခင်ကစလို့တိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြော့ပြန်ကြီးထွားလာရတာဟာရင်းရဲရေးဆွေးနွေးမှုတွေတစ်ဆုပ်နေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရဲရေးလမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဝါကြီးမားတဲ့အင်အားစုတွေကချောင်းဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါ။ရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရဲရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲ။ဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်
ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စင်နီးညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။ VOA American တရင်တိုက်ရိုက်လေးလိုက်စီစဉ်ကိုအင်္ဂါနေ့စနေညပိုင်းစီစဉ်နေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရန်နိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါဘတ်စင်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကျင်းပနေတဲ့အာဆီယံအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအမျိုးသမီးတင်ဟာကမ္ဘောဒီးယားကိုအနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ဘာစလိုနာမှာကစားနေတဲ့ဘရာဇီးလ်ကွင်းလယ်လူဖိလစ်ကူတီးညိုကိုဘိုင်ယန်မြူနစ်အသင်းကခေါ်လိုက်ဖြစ်ပါတယ်။ဘရစ်တင်တင်နစ်ကစားသမားအန်ဒီမာရေးကတော့အခုလအကုန်မှာကစားမဲ့ US Open တင်နစ်ပြိုင်ပွဲဝင်းဝင်းဆိုတာကိုဆုံးဖြတ်လိုက်ပါပြီ။2020တိုကျိုအိုလံပစ်မှာအသုံးပြုမဲ့ကစားကွင်းတစ်ချို့ကိုဖွင့်လှစ်လိုက်ပြီးတော့ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေကိုလုပ်နေကြပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ရင်းဆုံးတော့မြန်မာဘောလုံးသတင်းတွေနဲ့စကြပါမယ်။2019အာဆီယံအမျိုးသမီးဘောလုံးပွဲကိုတော့ဩဂတ်လ15ရက်နေ့ကနေ29ရက်နေ့ထိထိုင်းနိုင်ငံချွန်ဘူရီမှာကျင်းပနေပြီးတော့အုပ်စုအိမ်မှာတော့အေရှန်ထိုင်းဖိလစ်ပိုင်တီမောမလေးရှားနဲ့စင်ကာပူတို့ပါဝင်ပြီးတော့အုပ်စုဘီမှာတော့မြန်မာအသင်းကဗီယက်နမ်အင်ဒိုနီးရှားကမ္ဘောဒီးယားတို့နဲ့ကစားတာပါဩဂတ်လ16ရက်နေ့ကအဖွဲ့ပွဲမှာတော့မြန်မာအမျိုးသမီးအသင်းကအင်ဒိုနီးရှားကို6-9မရှိနဲ့နိုင်ပြီးတော့17ရက်နေ့ကကမ္ဘောဒီးယားနဲ့ကစားတာမှာ10-6နဲ့နိုင်ပြီးတော့ဗီယက်နမ်နဲ့အတူဆီးဖိုင်နယ်ကိုတက်သွားခဲ့ပြီဖြစ်ပါတယ်ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ ASEAN U18 Next Media Plus ဘောလုံးပွဲမှာတော့မြန်မာ U18 အသင်းဟာအင်ဒိုနီးရှားနဲ့တတိယနေရာလူကြတာမှာအင်ဒိုနီးရှားကမြန်မာကို5-6မရှိနဲ့နိုင်သွားတာကြောင့်မြန်မာအသင်းဟာတတိယဆုနဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့ Arsenal ကဘန်လီကို2-2 Liverpool က Southampton ကို2-2နဲ့နိုင်ပြီး Chelsea ကတော့ Leicester နဲ့အင်္ဂွဲမှာ2-0စီတည်ကြပါတယ်။ဒါပြင်ဒီတစ်ပတ်မှာ Man City နဲ့ Tottenham တို့ကစားခဲ့ကြပြီးတော့တစ်ဖက်ကို2-0စီတည်ဖြစ်သွားပါတယ်။ Man City က Sterling ကောင်းတိုက်ပြီးဂိုးရင်သွင်းခဲ့ပြီးတော့ဒါကို Spurs ကလမယ်လက်ကပြန်ချေပါတယ်။35မိနစ်မှာ Aguero ကတစ်ခါအနီးကပိတ်သွင်းလို့ Man City ဒုတိယဂိုးရပြီးဒါကို Spurs ဘက်က Moura က56မိနစ်မှာလူစားဝင်ချင်းပဲခေါင်းတိုက်ပြီးတော့ပြန်ချေခဲ့ပါတယ်။ပွဲပြီးကနေမှ Man City က Jesus ကခံသွင်းလို့ Man City တတိယဂိုးရပါတယ်။တိုင်းကလည်းခိုးပေးထားသလိုမန်စီးတီးကစားသမားတွေလည်းအနိုင်ရပြီးထင်ပြီးအောင်ပွဲခံနေချိန်မှာပဲမန်စီးတီးနောက်တန်းလိုလပော့နဲ့လက်ထိတယ်ဆိုပြီးတော့ VAR ဒိုင်တွေကဆုံးဖြတ်ခဲ့တာကြောင့်မန်စီးတီးအသင်းဟာဂိုးမရပဲနဲ့နောက်ဆုံးမှာနှကုတ်စီတည်ဖြစ်ပြီးတော့ပွဲပြီးသွားခဲ့ပါတယ် VAR ဒိုင်တွေကအခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးမန်စီးတီးနီးပြ Pep Guardiola ကတော့
If at the end the people there is disallowed it so what can I say?It's a pity because this is the last minutes.
VAR time ကနောက်ဆုံးမှာဂိုးမပေးဘူးဆိုရင်ကျွန်တော်တို့ဘာပြောနိုင်မှာလဲဗျာ။နောက်ဆုံးမိနစ်ကျမှဆိုတော့စိတ်တော့မကောင်းဘော။ Champion League တုန်းကလည်း Sterling ရဲ့ဂိုးကိုမရခဲ့ဘူး။ဒီနေ့လည်းတမိုးထပ်ဖြစ်တာဆိုတော့ဘာတတ်နိုင်မှာလဲ။ကျွန်တော်တို့ခြေစွမ်းပြပြီးတော့နောက်ဆုံးမှာလည်းဂိုးသွင်းနိုင်ခဲ့ပါတယ်။ဒါပေမဲ့ဒါကိုဂိုးမပေးတော့ခံရခက်ပါတယ်။နောက်ထပ်သွင်းဖို့လည်းမဖြစ်နိုင်တော့ဘူးလေ။ဘာကြောင့်ဂိုးမပေးရလဲဆိုတာကိုတော့ VAR time ကိုမေးပါ။ကျွန်တော်ကမမေးပါနဲ့။
VAR စနစ်ပေါ်မှာအောက်သားဝါသနာရှင်ရဲ့အမြင်ကရောဘယ်လိုပါလဲဘောလုံးဝေဖန်သူတွေကြားမှာတော့ VAR စနစ်ကပွဲအတွက်မှန်ကန်တဲ့အဆုံးဖြတ်ပေးတယ်လို့မြင်တာတွေအများစုရှိနေသလိုအခုလိုတိုင်းကဂိုးပေးပြီးမှ VAR စနစ်နဲ့ပြန်ဖြတ်ခံရတာကြောင့်ဘောလုံးပွဲရဲ့ရသကိုထိခိုက်စေတယ်လို့မြင်နေကြတဲ့သူတွေလည်းရှိနေပါတယ်ခင်ဗျာဘောလုံးကမှအပြောင်းရွှေ့ဒီဘက်မှာတော့ဒီ Bayern Munich အသင်းက Brazil ကွင်းလယ်လူ Coutinho ကိုခေါ်လိုက်ပါပြီ Barcelona မှာကစားနေတဲ့ကိုတီညိုကိုတနင်္ဂနွေစာချုပ်နဲ့ခေါ်လိုက်တာဖြစ်တယ်ဆိုပြီးတော့တင်းလာနေကချင်းကြပါတယ်ကိုတီညိုကတော့ဘိုင်ယန်အသင်းဟာဥရောပမှာအကောင်းဆုံးအသင်းတွေကတသင်းဖြစ်ပြီးသူ့အတွက်တော့ဒါဟာနိုင်ငံအသစ်တစ်ခုမှာစိန်ခေါ်မှုအသစ်တစ်ခုဖြစ်တယ်ဆိုပြီးပြောလိုက်ပါတယ်မနစ်ကဘောလုံးရာသီအပြီးမှာရောဘင်အနားယူပြီးတော့ရီဘယ်ရီအသင်းကနေထွက်သွားတာကြောင့်ဘိုင်ယန်ဟာသူတို့အသင်းရဲ့တိုက်စစ်ကိုအားဖြည့်တဲ့အနေနဲ့ကိုတီညိုကိုအခုလိုခေါ်လိုက်တာပါဘိုင်ယန်အနေနဲ့ကိုတီညိုကိုငားတဲ့အတွက်ဘာစလိုနာကိုယူရို၈သန်းခွဲပေးရပြီးတော့ကိုရင်းညိုအတွက်လာကားတွေကိုလည်းဖေးရမှာပါအ ငါးစာချုပ်ပြည့်တဲ့အခါမှာဘိုင်ယန်အနေနဲ့ဝယ်ခြင်းဝယ်နိုင်ပြီးတော့အဲ့ဒီအခါကျရင်ကူတင်းညိုကိုဝယ်ဖို့အတွက်ပေါင်109တန်းပေးရမှာဖြစ်တဲ့ဆိုပြီးတော့နှစ်ဖက်သဘောတူထားပါတယ်ခင်ဗျာအင်္ဂလန်နောက်တန်းလူအက်ရှ်လီကိုးကတော့ဘောလုံးသမားဘွားကနေအားယူလိုက်ပါပြီအာဆနယ်နဲ့ချဲလ်စီအသင်းရဲ့နောက်တန်းဘယ်ဆွန်လူဖြစ်နေကစားခဲ့တဲ့အက်ရှ်လီကိုးဟာအသက်38နှစ်အရွယ်မှာဘောလုံးကစားတာကနေအားယူပြီးဆိုပြီးပြီးခဲ့တဲ့တနင်္ဂနွေနေ့ကကြီးညာလိုက်တာပါအက်ရှ်လီကိုးဟာအင်္ဂလန်အတွက်108ပွဲကစားပေးခဲ့ပြီးတော့သူ့ရဲ့သက်တမ်းမှာတော့အကောင်းဆုံးဘယ်နောက်ခံလူတွေကတယောက်ဖြစ်ပါတယ်။သူဟာပရီးမီးယားလိဂ်ဖလားကိုအာဆနယ်နဲ့2003-2004ကတကြိမ်ရခဲ့သလိုချယ်ဆီနဲ့လည်း2009-2010မှာတကြိမ်ရခဲ့ပြီးတော့ချန်ပီယံစ်လိဂ်ဖလားကိုတော့2017-18မှာရခဲ့တာဖြစ်ပါတယ်။အက်ရှ်လီကိုးဟာ FA ဖလားကို9ကြိမ်ရပြီးတော့အများဆုံးရထားသူလည်းဖြစ်ပါတယ်ခင်ဗျာ Tennis ရေးရေးပတ်မှာတော့ Britain နိုင်ငံသား Andy Murray ဟာလာမယ့် US Open Tennis ပြိုင်ပွဲမှာဝင်ပြိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။သူ့အနေနဲ့ဆောပိုင်းကနှစ်ယောက်တွဲပွဲတွေမှာဝင်ကစားဖို့စဉ်းစားခဲ့ပေမဲ့အခုတော့နှစ်ယောက်တွဲပွဲတွေမှာလည်းဝင်ကစားတော့မှာမဟုတ်ဘူးဆိုပြီးတော့ဆိုပါတယ်။တူးချင်းပွဲတွေကိုပြန်ကစားနိုင်ဖို့အတွက်အဓိကအယုံဆိုင်ပြင်ဆင်နေလို့အခုလိုမကစားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ကောက်တီးသတင်းတွေဘက်မှာတော့ American ပြည်ထောင်စု Illinois ပြည်နယ်မဒီနာမှာလုပ်တဲ့ BMW Championship ကောက်တီးပြိုင်ပွဲမှာ American က Justin Thomas ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။သူကစုစုပေါင်းရိုက်ချက်ထက်25ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Kentley ထက်3ချက်အသာနဲ့ပိုဆွဲသွားခဲ့တာဖြစ်ပါတယ်။2020 Olympic ပြိုင်ပွဲမှာအသုံးပြုမဲ့ဒီ Hockey Queen တကြီးကိုစနေနေ့က Tokyo မြို့မှာဖွင့်လှစ်လိုက်ပါတယ်။လာမယ့် 2020 Olympic ပြိုင်ပွဲကြာရင် Tokyo မြို့ရဲ့နေရာသီဘူတန်ကိုချိုတင်ပြင်ဆင်နိုင်အောင်လုပ်တဲ့အနေနဲ့ဂျပန်အိန္ဒိယနဲ့ဩစတြေးလျသုံးနိုင်ငံဟော်ကီပြိုင်ပွဲကိုလည်းကစားခဲ့ကြပါတယ်။တိုကျိုအုပ်ချုပ်ရေးမှူးကခွင်းသစ်ကိုဖွင့်လှစ်ပေးခဲ့ပြီးတော့ခွင်းအတွင်းမှာပရိသတ်တွေအပူတန်းခံနိုင်အောင်လည်းနီလန်းမျိုးမျိုးနဲ့လှုပ်ပေးထားပါတယ်။အချိန်တွေမှာပဲ2020တိုကျိုမတန်ဆန်းအိုလံပစ်ရဲ့မာရသွန်ပြိုင်ပွဲကိုအားကစားသမားတွေနဲ့ပရိသတ်တွေအပူတန်းခံနိုင်အောင်ဆိုပြီးတော့သတ်မှတ်ထားတဲ့ပွဲချိန်ထက်နိုင်ဝက်ဆော့ပြီးတော့ကျင်းပသွားဖို့ဆုံးဖြတ်လိုက်တယ်ဆိုတာပြောကြရင်းနဲ့ပဲဒီတစ်ပတ်အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါခင်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOE ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ VOE ကိုတေးသချင်းတွေတောင်းလိုတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်စာလိုက်ကတဆင်ဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှန် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့12323822554ဖြစ်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
ဒေးမန်နိုင်ငံပိုင် Greenland ကျွန်းကိုအမေရိကန်ပြည်ထောင်စုကဝယ်ယူလိုတဲ့ကိစ္စကိုဒေးမန်နိုင်ငံဘက်ကဖယ်ချလိုက်ပြီးတဲ့နောက်ဒေးမန်နိုင်ငံသွားမယ့်အစီအစဉ်ကိုအမေရိကန်သမ္မတ Donald Trump ကဖျက်လိုက်တဲ့ပုံမှာစိတ်မကောင်းဖြစ်ရတဲ့အကြောင်းဒေးမန်ဝန်ကြီးချုပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ခီးစဉ်အတွက်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းလဲဝန်ကြီးချုပ်ကကိုပင်ဟေဂင်မြို့မှာသတင်းတောက်တွေကိုပြောလိုက်တာပါ။ဝန်ကြီးချုပ် Mel Fryson ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွေ့ဆုံမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေသမ္မတ Trump ကပြောဆိုခဲ့တာဖြစ်ပါတယ်။ဂျမင်းအမေရိကန်က MQ9 မျိုးစာအဝေးထင်း drone ရဲ့ဒီဇင်းကိုယူဂျမင်းနိုင်ငံကသဘုံတွေကစနေမနေ့နောက်ပိုင်းမှာပဲပြစ်ချခဲ့တဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတယောက်က VOE ကိုပြောဆိုလိုက်ပါတယ်။ယူအန်နိုင်ငံရဲ့အကူအညီနဲ့ဟူတီသဘုံတွေကပြစ်ချခဲ့တာဖြစ်တဲ့အကြောင်းလဲအမြင်ဖော်လို့သူအရာရှိကိုကိုးကားပြီးပြောဆိုထားတာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံခြားအပြန်အလှန်သွင်းကုန်ဝင်တိုးမြင့်နေတာတွေကိုအဆုံးသတ်ပြီးကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိနိုင်အောင်ညှိနှိုင်းကြဖို့တရုတ်နိုင်ငံကအမေရိကန်ကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။နိုင်ငံခြားတင်းတင်းမြတ်မြတ်နဲ့အပြန်အလှန်အကျိုးရှိစေမယ့်ကုန်သွယ်မှုတွေကိုပြန်လည်စတင်နိုင်ဖို့တရုတ်နိုင်ငံဘက်ကမျှော်လင့်ထားတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရာပုဂ္ဂိုလ်ကမ်ရှောင်းကဒီကနေ့ပဲပေကျင်းမြို့တော်မှာပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ရောဟင်ညာဒုက္ခသည်တွေအတွက်ဘီအန်နဲ့ကင်းကင်းဂုံတိခါရှိရှိကိုသဘောဆန္ဒနဲ့နေရပြန်နိုင်မယ့်အချိန်တိပြန်ပို့ရေးအစီအစဉ်တွေကိုဆန့်ကန့်ထားဖို့လူခွင့်ရေးလှုံ့ဆော်မှုဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ပထမတစ်ချိန်နေရပြန်ပို့ရေးအစီအစဉ်တွေမောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့မနေ့ပံကဆက်လို့ဒုက္ခသည်တချို့ကိုနေရပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်လူခွင့်ရေးဖွဲ့ရဲ့တုံ့ပြန်တဲ့ထွက်ပေါ်လာတာပါ Human Rights Watch ရဲ့တာဝါရှာရေးရဲ့ထရိုက်တာကတော့အဲ့တော့ လက်ရှိအခြေအနေမြန်မာနိုင်ငံဟာပြောင်းလဲမှုအစင်းနဲ့မဖြစ်သေးသေးသလိုစနစ်တကျဖိနှိပ်မှုတွေနဲ့အကျဉ်းဖက်မှုတွေကိုဖြစ်ရှင်းထားတာမရှိသေးတဲ့အကြောင်းပြောဆိုခဲ့တာပါ။အလားတူ45 rights ဖွဲ့ရဲ့မှူးဆောင်ရာရှိချုပ်ကလည်းအခုချိန်မှာဒုက္ခသည်တွေကိုပြန်ပို့တာအနေနဲ့ကြီးမားလွန်းနေဆိုပြီးသတိပေးထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Zubey El Tayeb ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘာသာပိုင်းအစီအစဉ်တွေကို line to meter 1925 32တို့ကနေထုတ်လင်းပေးခဲ့တာပါရှင်။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေတကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.